မြန်မာပြည်ရဲ့တိုက်ပွဲတွေကြောင့်ထိုင်းဘက်ခေါ်လုံလာတဲ့ကရင်အကြောင်းတွေကြောင့်တရားခံကိုမြန်မာဘက်ကအတင်းမြန်မာဘက်ကိုထိုင်းကနေအတင်းကြပြန်ပို့ခဲ့ပါတယ်။မြန်မာဘက်ခြမ်းကရင်ဒေသတွင်းတိုက်ပွဲတွေကြောင့်ဒုပလာယာခရိုင်ကနေထိုင်းဘက်ထွက်ပြေးခဲ့တဲ့ကရင်အကြောင်းတွေကြောင့်တာတွေကိုမနေ့ကရေးကြီးနေတဲ့တောင်ရင်မြစ်ကိုဖြတ်ပြီးပြန်ပို့ခဲ့တာလို့
ပြင်းပြင်းထန်ထန်ဖြစ်ဖြစ်ခဲ့ပုံကိုအခုလိုရှင်းပြပါတယ်။မနေ့ကနှစ်နာရီခွဲ၃နာရီလောက်မှာသူလက်နေကြီးနဲ့စပစ်တယ်လေ။ပစ်တာကလည်းတကယ်ကိုဒီနော်အဲ့ဒီကူးတွေကြဒီဘောဘောကထောက်ကူးတဲ့နေရာလောက်ထိကျတဲ့ခါကျတော့လူလူပုံကူးတာပါနော်။အဲ့တော့ကြောင်းကလည်းရှိတယ်လေ။ကြောင်းအကုန်လုံးကူးတာပါ။ကလေးတွေလည်းကူးတာပါ။အဲ့တော့ကူးပြီးတော့ဟိုဘက်ကဟိုလက်နေကြီးပြည့်ရက်သွားတဲ့ခ
နောက်လှေတစ်စီးကိုတိုက်မိပြီးမြုပ်ကနီပါဖြစ်သွားတဲ့အသက်အန္တရာယ်ရှိခဲ့တယ်လို့လည်းဒီကရင်လူခွင့်ရဲ့အဖွဲ့အင်တာနက်ဆာမဏေမှာဖော်ပြထားပါတယ်။အခုလိုပြန်ပို့ခံရသူတွေအနေနဲ့ကရင်ပြည်နယ်တွင်တိုက်ပွဲတွေတဲ့လက်နက်ကြီးနဲ့လေကြောင်းပစ်ခတ်မှုကြောင့်အသက်အန္တရာယ်ဆိုရင်နေရာဆဲဖြစ်တဲ့တချို့လည်းပြန်ပို့ခံရပြီးအချိန်ချင်းပြန်ပြေးခဲ့ကြတယ်လို့ဒီကရင်ရှာကြီးကရှင်းပြထားပါတယ်။ထိုင်းစစ်တပ်ဘက်ကတော့တိုက်ပွဲတွေပြန်ကြိမ်ပြီးအန္တရာယ်မရှိတော့ဘူးယူဆချင်မှအခုလိုပြန်ပို့လို့ရှိတယ်လို့ထိုင်းဒေသခံရာရှိတွေကအရင်ပြောထားခဲ့မှုပါတယ်ခင်ဗျ။